ဇင်ဘာဝေနိုင်ငံမှာသမ္မတယာရုစခမ်းမဲ့ Emerson Mnangagwa ဟာပြည်ပမှာနှစ်ပတ်ကြာနေတဲ့ပြည်နောက်ဗိုလ်ထုနယ်ကပြန်လာရောက်ရှိလာပါပြီ။နိုင်ငံဝန်နှစ်ပေါင်းများစွာအစိုးရတဲ့သမ္မတ Robert Mugabe အင်္ဂါနေ့မှနှုတ်ထွက်သွားပြီးတဲ့နောက်သူယာရုစခမ်းဖို့ပြန်လာခဲ့တာဖြစ်ပါတယ်။ Mnangagwa ဟာစောက်ကြနေကြရင်သမ္မတအဖြစ်ကျန်းသစ်စာချိန်ဆမယ်လို့ဇင်ဘာဝေပါလီမန်ဥက္ကဋ္ဌကပြောပါတယ်။ Mugabe ကသူ့ကိုဒုတိယသမ္မတယာရုကထုတ်ပယ်လိုက်ပြီးတဲ့နောက်နိုဝင်ဘာ6ရက်နေ့မှပြည်ပကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံသားတယောက်ကတော့ဒါဟာကြီးမားတဲ့ထိုးဖောက်ကျော်လွန်မှုတရားဖြစ်တယ်။ဒါကြောင့်ဇင်ဘာဝေပြည်သူတွေကဖျားသခင်ကိုကျေးဇူးတင်တဲ့ဆုတောင်းပြတာဖြစ်တယ်။နှစ်ပေါင်း30ခုနှစ်လုံးဒုက္ခခံရတာဖြစ်တယ်လို့ဝန်သားအားရပြောခဲ့ပါတယ်။ဒါပေမဲ့နိုင်ငံသားဆက်ဆံရေးကောင်စီအကြီးအကဲအဖွဲ့ဝင် John Campbell ကတော့မနဂါဝါဟာလည်းမူဂါဘေးအုပ်ချုပ်ရေးမှာအဓိကအခန့်ကဏ္ဍကပါဝင်တဲ့သူတယောက်ဖြစ်တဲ့အတွက်အုပ်ချုပ်ရေးပုံသဏ္ဍာန်အထင်အရအတွင်းမှာပြောင်းလဲဖို့မမျှော်လင့်နိုင်ဘူးလို့ဆိုပါတယ်။အသက်90သူနှစ်အရွယ်ရောဘတ်မူဂါဘေးဟာဇင်ဘာဝေနိုင်ငံ1980ဗြိတိသျှလက်အောက်တူကလွတ်လပ်ရပြီးနောက်ကစားပြီးဇက်တိုက်အုပ်ချုပ်လာခဲ့သူဖြစ်ပါတယ်နိုင်ငံသားတွေပေါ်ရိုက်နှက်မှုနှိမ့်ပန်းနှိမ့်ဆက်မှုနိုင်ငံရေးအတိုက်အခံတွေကိုဆက်ဖြတ်မှုပါဝင်လူခွင့်ချိုးဖောက်မှုတွေကြောင့်မကြာခဏဝေဖန်ခံခဲ့ရသူတွေဖြစ်ပါတယ်သူရဲ့မဟာမိတ်တွေနဲ့သူ့ကိုထောက်ခံသူတွေလူပြူတွေပိုင်တဲ့မြေယာတွေကိုအတင်းအဓမ္မစိမ့်ပိုက်ခဲ့တဲ့2000ပြည့်ကစပြီးသမ္မတမူဂါဘေးပေါ်အနောက်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့တဲ့အတွက်စီးပွားရေးထူးထွက်ထွန်းကြတော့ရတာဖြစ်ပါတယ်